အခြေတင်ဖြစ်စရာတွေကြုံနေရတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီမှဒီကနေ့ပဲအစိုးရတင်သွင်းခဲ့ပြီးမကြာခင်ပြည်သူ့လွတ်တော်မှဆုံးဖြတ်အတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တက်ကြွအလို့ရှာသူတွေသတင်းမီဒီယာတွေမကြာခဏအရေးယူခံရတဲ့ပုံမှန်66ကားကြီးအပါအဝင်ဆက်သွယ်ရေးဥပဒေမှာပါဝင်တဲ့ပုံမှန်တွေကိုပြင်ဆင်ရေးအမျိုးသားလွတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ပြည်သူ့လွတ်တော်မှဆက်လက်ဆွေးနွေးနေကြတာပါ။မဆုမုံကအသေးစိတ်ပြောပြထားပါတယ်။
ဟုတ်ပါတယ်အမျိုးသားလွတ်တော်မှာဒီလာဇန်းကမဲခွဲဆုံးဖြတ်အတည်ပြုခဲ့တဲ့ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းကိုပြည်သူ့လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထဲဖတ်ကြားတင်သွင်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီမှာနောက်ထပ်ပြင်ဆင်ချက်တွေနဲ့တင်သွင်းလိုက်တာပါပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီကိုတင်သွင်းတဲ့ပြင်ဆင်ချက်ထဲမှာတော့ဆက်သွယ်ရေးဥပဒေပုံမှန်နဲ့ပြည်ထောင်ပေးတာတွေကိုရှော့ပေါ်ရေးထည့်သွင်းထားတဲ့အကြောင်းဒီကနေ့လွတ်တော်မှာအဆိုတင်သွင်းခဲ့သူကိုယ်စားလှယ်10ဦးထဲမှာပါဝင်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းက VOA မြန်မာပိုင်းကိုပြောပြပါတယ်
ကျွန်တော်တို့ကတော့နှမျိုးခွဲလိုက်တာပေါ့နော်တွတ်တော်တော့မရောက်သေးဘူးညကျွန်တော်တို့အစိုးတင်တဲ့လူတွေက60ယောက်ကားကြီးရဲ့ခါခွေးရဲ့ကားငယ်ရေကိုတော့3နှစ်ထိဒီကားကြီးကိုတော့2နှစ်ထိဆိုပြီးတော့ကျွန်တော်တို့ဒီနေ့ပြင်ဆင်ချက်အစိုးတင်သွင်းခဲ့တယ်ပေါ့ဗျာနော်2နှစ်ထိဆိုတော့ကျွန်တော်အမှတ်ခံရရပြီတန်ငွေက10သိန်းပေါ့နော်အဲ့လိုကန့်တက်ပေးလိုက်ပါတယ်ဒါပေမဲ့အဲ့အတိမဖြစ်သေးဘူးနော်ကျွန်တော်တွတ်တော်မှာမဲခွဲရအောင်ပါ
ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းထဲမှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးခါခွေးနဲ့ဂါကြီးပါပြစ်မှုတွေကိုပြစ်မှုဆိုင်ရာကျင့်ထုံးဥပဒေအရအာမခံပေးနိုင်တဲ့ပုံမှန်တွေအဖြစ်သတ်မှတ်ပြီးအဓိကပြစ်မှုပြစ်ဒဏ်လျှော့ချပြီးအာမခံပေးနိုင်တဲ့အမှုထိဖြစ်အောင်တင်သွင်းခဲ့တယ်လို့သူ့အဆိုကိုပြည်သူ့လွတ်တော်အမတ်ဦးဖေးတန်းကပြောပြပါတယ
်ကျွန်တော်အပါအဝင်ပေါ့နော်လူ10ယောက်လောက်ကအဲလူပဲသဘောတူညှိနှိုင်းပြီးတော့ပေါ့နော်ကျွန်တော်တို့ဓာမျိုးလူချင်းနဲ့ဆိုပြီးတော့အဲဥပဒေချမ်းကော်မတီမှာပဲကျွန်တော်တို့ညှိနှိုင်းပြီးတော့ပြင်ဆင်လိုက်တာပါအဲဒီအဓိကတော့ကျွန်တော်ကနှစ်နှစ်ထဲမှာပူတဲ့ပြည်တံဖြစ်စီနေဒီအများအားဖြင့်ဒီနှစ်ခေတ်စားနေ60ယောက်ကားကြီးကိုတော့ကျွန်တော်နှစ်နှစ်ထီပဲလို့အဲလူကျွန်တော်တို့ဘက်ကဥပဒေကြမ်းကော်မတီနဲ့အဲကွဲလွဲတယ်ဆိုပြီးတော့ကျွန်တော်ဘက်ကဒီလိုတင်လိုက်တာပေါ့အဲဟိုလွတ်တော်တဲ့ရောက်တော့ဥပဒေကြမ်းကော်မတီရဲ့အဲ3နှစ်အောက်ထိပြည်တံဆိုတာနဲ့ကျွန်တော်တို့နှစ်နှစ်ထဲမှာပူတော့ပြည်တံဆိုတာကိုအဲ့မှာလွတ်တော်ထဲမှာမဲခွဲပြီးတော့ကျွန်တော်အတိပြုရမှာပါအခုကျွန်တော်တို့ကအဆိုပြုလို့မရှိပါသေးဘူ
းဒီသတင်းပတ်ထဲမှာတော့လွတ်တော်ဥပဒေကြမ်းကော်မတီကိုတင်သွင်းလာတဲ့အဆိုတွေပြင်ဆင်ချက်တွေနဲ့ပတ်သက်လို့ပြည်သူ့လွတ်တော်မှာဆွေးနွေးပြီးတော့မဲခွဲအတည်ပြုမှာဖြစ်တယ်လို့လည်းဥဖေတန်းကပြောပြပါတယ
်ဒီအပတ်သွင်းမှာဖြစ်မယ်ထင်ပါတယ်ဒီ60ယောက်ကားကြီးကိုတို့ကတော်တော်ကိုအပူရင်းလုံးကြောအဲကျွန်တော်တို့ကဒီအပတ်လောက်မှာဖြစ်နိုင်ပါတယ်ဗျတကယ်လို့ကျွန်တော်တို့ကဒီမှာအတည်ပြုလိုက်တဲ့အခါမှာမြို့သားလွတ်တော်နဲ့ကွဲလွဲတာတွေဖြစ်လာမယ်အဲကြောင့်မြို့သားလွတ်တော်ကိုတစ်ခေါက်ပြန်သွားရအောင်ပါဗျာဥပဒေကြမ်းပူပေါင်းကော်မတီမှာဆက်ညှိအောင်ပါဗျာ
အခုလွှတ်တော်နှစ်ရက်မှာဆွေးနွေးနေကြတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းထဲမှာတော့အရက်ဖက်ဖွဲ့စည်းတဲ့အဆိုပြုထားတဲ့အကြံပြုချက်တွေမပါဝင်ဘူးလို့66ကားကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတွေကပြောပါတယ်ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့66ကားကြီးဖြတ်သိမ်းရေးလှုပ်ရှားနေတဲ့အရက်ဖက်ဖွဲ့စည်းတွေတွေ့ဆုံဆွေးနွေးခဲ့တဲ့အခြေအနေကိုတော့ကိုဆောင်ခါကအခုလိုပြောပြပါဗျာ
ကျွန်တော်တို့အဲ့ဒီပြည်သူ့လွှတ်တော်ရောက်တဲ့အချိန်မှာပဲကျွန်တော်တို့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့ဆွေးနွေးတယ်ဒါပေမဲ့ဆွေးနွေးတာကအဆင်မပြေခဲ့ပါဘူးเนาะကျွန်တော်တို့တောင်းတဲ့ချက်တွေနဲ့ပတ်သက်ပြီးတော့ဘာမှယတိတဲ့မပြောနိုင်ဘူးသူတို့ကနေပြီးတော့အဲ့လိုမျိုးအကောင်းဆုံးဖြစ်အောင်တော့သူတို့လုပ်မယ်လို့ပြောတယ်တို့တော့ဥပဒေကြမ်းကော်မတီရဲ့အချိန်ကဏ္ဍထွက်လာတဲ့အခါမှာမိသားလွတ်တော်ရအပြင်ဆင်ပြီးတော့ပြင်ဆင်ဒီပြည်ပြည်ပို့လာတဲ့အချက်တွေကဘာမှတည်ဘူးပြင်တာမရှိဘူးနဲ့ပြစ်တံဟုတ်ပဲဆိုတော့ပြောတယ်အာမခံရအောင်လို့၃နှစ်အောက်ဆိုပြီးတော့ပြင်တာပဲရှိရပါတော့ဆိုတော့၃နှစ်အောက်ဆိုတဲ့ဟာကလည်းဆိုတော့ပြောတယ်၃နှစ်နဲ့ဆက်တလတော်တော်ထိချလို့ရတဲ့အချိန်ကြီးဖြစ်တာဟုတ်ဆိုတော့အဲ့တော့ဘာမှမထူးလို့ပဲထင်တယ်အခုကကြတော့ဒီအာမခံတော့ဟိုရသွားလိမ့်မယ်ပေါ့သူတို့ဆိုတော့ပြောတယ်ကျွန်တော်အနေနဲ့ concern ဖြစ်တဲ့ဒီအတည်ပြုမှုကိုအတိတ်ပဲဖွင့်လို့ဖွင့်လို့ထားတဲ့နေရာမှာတိကျရှင်းလင်းမှုရှိဘူးပြီးတော့ရာဇကက်ကြီးရဲ့မှာပါတဲ့ပုံမှန်လေးခုကိုလည်းရှင်းလင်းဖွင့်လို့ထားတာမရှိတဲ့အတွက်ဒီဟာကဒီတိုင်းပဲအမှုတွေကဆက်တိုးနေဦးမယ်လို့ကျွန်တော်တော့ထင်နေတာ
အခုချိန်ထိဆိုရင်တော့ NND ရသားဆိုရလက်ထက်ဆက်သွယ်ဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုမှုက85မှုအထိရှိသွားပြီဖြစ်တယ်လို့ကိုဆောင်ခါကပြောပြပါဗျာ
။ဟိုသူပြင်ဆင်ထားတဲ့တချို့အချက်တွေကတော့တကယ်ကောင်းမှန်ဆက်မှန်ပဲဓာတ်လူကနေပြီးတော့တရားစွဲလို့မရအောင်ဒါထပ်တိုးတဲ့ဟာကြီးပါလေအဲတို့ဒီနေ့ကကျွန်တော်တို့ဒီဆက်လက်ဥပဒေချမ်းတူပြေနောက်ဖွဲ့ရနေပြီးတော့နောက်ဆုံးဒီထုတ်ပြန်ချက်လုပ်လိုက်တာကဒီနေ့ဆိုရင်ကိုပဲဒီဥပဒေနဲ့တရားအစွဲခံထားရတဲ့အမှုပေါ်80နှစ်မှမရှိလာပြီပေါ့နော်တို့ရောအဲ့လိုများနေရတဲ့အကြောင်းရင်းကိုတို့ကဒီတူပြေမှုမကြိုးစားဘဲနဲ့အခြားအကြောင်းအရာတွေကိုပဲတို့ရောဒီကျွန်တော်ပြောရရင်ဒီအပေါ်ရန်ပြင်ဆင်မှုကိုပဲကျွန်တော်တို့ကတွေ့ရတယ်ပေါ့
ဒီမိုကရေစီစံနှုန်းအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီး66ဂါကြီးလုံးဝဖြတ်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွှတ်တော်နှစ်ရက်စလုံးနဲ့ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ်ရှင်